ပုဂ္ဂလိကဗိုက်သတင်းစာထုတ်ဝေခွင့်ပေးလိုက်တဲ့အတွက်မြန်မာပြည်မှာပုဂ္ဂလိကသတင်းစာနဲ့ပါတီသတင်းစာပေါ်ထွက်လာပါတယ်။အစိုးရသတင်းစာပါထည့်ထွက်ပေဆိုရင်တော့သတင်းစာ၃မျိုးရှိနေပါတယ်။အစိုးရနဲ့ပါတီသတင်းစာကိုပြန်ဆိုင်ထုတ်ဝေရတဲ့ပုဂ္ဂလိကသတင်းစာတွေရေရှည်မှာစီးပွားရေးတွက်ချေကြိုက်မလားလို့စဉ်းစားလာကြပါတယ်။အစိုးရသတင်းစာဟာအရှုံးအမြတ်ကိုအဓိကမထားဘဲထုတ်ဝေနိုင်ပါတယ်။ပါတီသတင်းစာကလည်းမိမိပါတီကိုအများပြည်သူထောက်ခံအောင်ရည်ရွယ်ပြီးထုတ်ဝေတာဖြစ်လို့အမျက်မရလဲထုတ်ဝေနိုင်မဲ့သဘောရှိပါတယ်။ဒုတိယကမ္ဘာစစ်ကာလဂျပန်ခေတ်မြန်မာသတင်းစာဟာဂျပန်စစ်တပ်ရဲ့စင်စါရုံးကစစ်ဆေးပြီးမှထုတ်ဝေရပါတယ်။အဲဒါကြောင့်ဂျပန်တခင်လုံးအောင့်ထားရသူတွေဟာစစ်ပြီးခေတ်မှာသတင်းစာဂျာနယ်နဲ့မဂ္ဂဇင်းတွေတပီကြီးထုတ်ဝေလာပါတယ်။စစ်ပြီးခေတ်နဲ့လွတ်လပ်ရေးရခြင်းကအတွေ့အကြုံတွေဟာအခုခေတ်တတိပုဂ္ဂလသတင်းစာအတွက်သင်ခန်းစာတွေဖြစ်နိုင်ပါတယ်။
ပုဂ္ဂလိကသတင်းစာအကြောင်းလေ့လာစရာအနည်းငယ်ရှိတဲ့အထက်မှာကျင်းမုံသတင်းစာတီထောင်သူသတင်းစာဆရာဦးတောင်ရေးသားပြီးရန်ကုန်နဲ့အမေရိကန်မှာထုတ်ဝေတဲ့သတင်းစာတို့လွတ်လပ်တော့ခေဆိုတဲ့စာအုပ်ဟာရှည်ရန်ကပါဝင်ပါတယ်။အမေရိကန်မှာပထမဦးဆုံးသတင်းစာပညာမဟာဝိဇ္ဇာပွဲရသူအိုးဝေဥညုံမြကနှီးတန်းရေးထားပါတယ်။သတင်းသမားကောင်းဖြစ်ဖို့နိုင်ငံခြားပညာသင်သွားစရာမလိုပဲစိတ်ဝင်စားမှုနဲ့လေ့လာမှုကသာအရေးကြီးပုံကိုဥညုံမြကရှင်းပြထားပါတယ်။သတင်းစာမှာအက်ဒီတာဘိုင်းနဲ့မန်နေဂျာဘိုင်းဆိုပြီးနှစ်ပိုင်းရှိတဲ့အ ਨੇ မန်နေဂျာဘိုင်းကတော်မအောင်မြင်နိုင်တယ်လို့ဆိုပါတယ်မန်နေဂျာတော်ပြီးအက်ဒီတာညံ့ရင်လူပြောင်းလဲနိုင်ပေမဲ့မန်နေဂျာဘိုင်းမှာညံ့တဲ့သတင်းစာကတော့တက်ဆိုးမရှိဘူးလို့ဥညုံမြကဆိုပါတယ
်အက်ဒီတာဘိုင်းရောမန်နေဂျာဘိုင်းရောအားကောင်းတဲ့အတွက်သူရိယာဗမာခင်းနဲ့ကျင်းပုံသတင်းစာတွေအောင်မြင်တာဖြစ်တယ်လို့ဥညုံမြကဆိုပါတယ်သူကိုယ်တိုင်ကလည်းစီမံကုတ်ခဲ့တဲ့မန်နေဂျာဘိုင်းမှာစိတ်မဝင်စားပဲအက်ဒီတာဘိုင်းကိုသာစိတ်ဝင်စားတဲ့အတွက်အိုးဝေသတင်းစာဟာလုံးလည်လိုက်ပြီးမအောင်မမြင်ဖြစ်ရတယ်လို့ဝန်ခံထားပါတယ်။အက်ဒီတာတွေဘယ်လောက်တော်စီမံခန့်ခွဲတဲ့မန်နေဂျာဗျမ်းပဒါဖြစ်နေတဲ့သတင်းစာဟာသက်ဆိုးမရှိနိုင်ဘူးလို့ဆိုပါတယ်။ပုဂ္ဂလိကသတင်းစာဘဝမှာမြမအလင်းနဲ့ဟန်တာဝရီဟာအုတ်ချွေရေးဘိုင်းကိုအဓိကထားတာတွေ့ရတယ်လို့ဆိုပါတယ်။ဗမာခေတ်သတင်းစာဟာအုတ်ချွေရေးဘိုင်းမှာအခြေခံအောင်လုပ်ကြီးမှအက်ဒီတာအားကောင်းလာအောင်ရှာဖွေတဲ့အတွက်ကြီးပွားလာတာဖြစ်တယ်လို့ဆိုပါတယ်။
တိုင်းသူပြည်သားဟာသူတို့နေ့စဉ်ထိတွေ့နေတဲ့သတင်းစာ၊ရေဒီယို၊ရုပ်မြင်သံကြားစတဲ့မီဒီယာတွေရဲ့လွှမ်းမိုးမှုကိုအနည်းနဲ့အများခံကြရပါတယ်။ဒါကြောင့်မို့ပြည်သူနဲ့ဆက်ဆံတဲ့မီဒီယာလောကကိုလွှမ်းမိုးနိုင်သူဟာပြည်သူသဘောကိုလိုချင်သလိုပုံသွင်းနိုင်တယ်လို့ဆိုရရှိပါတယ်။စစ်ဆိုးရမတိုင်မီစာနယ်ဇင်းသမိုင်းမှာဦးတောင်းခေါ်အောင်ဗလာရဲ့ကျေးမွန်ဟာစောင်းရည်အများဆုံးထုတ်ဝေတဲ့သတင်းစာဖြစ်ပါတယ်။ဆောင်ရည်အများဆုံးသတင်းစာကလက်ဝဲကိုအသားပေးတဲ့အတွက်မြန်မာပြည်သူတွေလက်ဝဲမိုက်မိခဲ့ရတယ်လို့ဥညုံမြကမှတ်ချက်ချပါတယ်။သတင်းစာဆိုတာဆောင်ရည်များလေတာဝန်ကြီးလေလို့ဆိုပါတယ်။ဒီမိုကရေစီခေတ်ဟောင်းမှာမန်တိုင်သတင်းစာကိုအာဏာရပါတီကထုတ်ဝေပြီးကွန်မြူနီနေစဉ်နဲ့ပြည်သူ့ဂျာနယ်ဟာအတိုက်ခံသတင်းစာဖြစ်ပါတယ်။ဒါပေမဲ့ပါတီလိုင်းကိုဦးစားပေးတဲ့သတင်းစာဟာပုဂ္ဂလိကသတင်းစာလို့အောင်မြင်မှုမရှိတာတွေ့ရပါတယ်။
စာနယ်ဇင်းသတင်းမီဒီယာကိုလက်ဝကြီးအုပ်ပြီးအစိုးရလုံသမီးကောင်းကျောင်းဝါဒပြန်တဲ့အစိုးရသတင်းမီဒီယာတွေပြည်သူထောက်ခံမှုမရနိုင်တာကို1988ပြည်သူဒီမိုကရေစီအရေးတော်ပုံကသတိပြနေပါတယ်။သတင်းမရှိရင်မရောရမှာဆိုရင်လည်းအတွေ့ပရိသတ်စိတ်ဝင်စားလာအောင်လိန်လေလှုပ်ကြံပြီးသတင်းရေးတတ်ပုံကိုလည်းကြီးမုံဦးတောင်းကပေါ်ပြထားပါတယ်။တန်တမာဟာမိမိတန်းပြည်အတွက်လိန်လေတတ်တဲ့သူသတင်းစာဆရာဟာလည်းမိမိသမင်းအိုးအတွက်လိန်တတ်တယ်ဆိုတဲ့ဆိုရွေးစကားကိုဂရုပြုတင်ကြောင်းကျင်းမုံဦးတောင်းကသတိပေးထားပါတယ်။သတင်းစာအများစုဟာအစိုးရမကြိုက်မဲ့သတင်းကိုရှောင်လေ့ရှိပေမဲ့ကျင်းမုံနဲ့ဗမာခေတ်ကတော့ပြည်သူလူထုတိတိနဲ့သတင်းကိုမကြောက်မရွံ့ဖော်ပြတဲ့အတွက်လူကြိုက်များတာဖြစ်တယ်လို့ဆိုပါတယ်။သတင်းအမှန်ရဖို့မရမကလိုက်ပြီးရဲရဲဝံ့ဝံ့ဖော်ပြတဲ့အတွက်ကျင်းမုံဟာသတင်းဘက်မှဝါစာအရှိန်အဝါကြီးမားတာမှုဘူနေဝင်းအစိုးရကအရင်ဆုံးသိမ့်ပိုက်လိုက်တာဖြစ်ပါတယ်။သတင်းမှန်ကန်မှုဘဲမလိုက်မှုနဲ့ပြတ်တော်စွာမွေးပါမှုစာရတွေကိုအဓိကထားတဲ့သတင်းစာကသာအောင်မြင်နိုင်ကြောင်းလွတ်လပ်တဲ့မြန်မာစာနယ်ဇင်းသမိုင်းကသင်ခန်းစာပေးထားပါတယ်ခင်ဗျာ။